ာချင်းများခင်ဗျာအခုချိန်ကစပြီးအပစင်အင်္ဂါနေ့ညတိုင်းကျင်းဆက်ပေးနေကြအမေရိကန်နိုင်ငံကြီးအကြောင်းစီကောင်းစီရာကန္တကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ထွန်းအောင်တို့ကပြင်ပြပေးပါမယ်အဲ့ဒီတော့မပဲအမေရိကန်အထက်သို့တော်ကဤရက်စပွဲအတွက်နောက်ထပ်အရေးပေါ်ငွေကြေးချပေးဖို့စဉ်းစားနေပါပြီသို့တော်ရဲ့ဗဲမလိုက်တော်သူတည်သနာအဖွဲ့ရဲ့အဆိုအရဆိုရင်တော့ကုန်ကျစရိတ်ဟာမကြာခင်ဒေါ်လာဘီလီယံ320အထိရောက်သွားလိမ့်မယ်လို့ဆိုတဲ့အတွက်နောက်ဆုံးကြရင်ဗီယက်နမ်စစ်ပွဲကုန်ကျစရိတ်ထက်ကျော်သွားပါလိမ့်မယ်မတည့်ရင
်ဟုတ်တယ်အန်ကယ်ဦးထောင်ရဲ့အကြမ်းဖက်စစ်ပွဲအတွက်2003ခုနှစ်မှာအမေရိကန်ဒေါ်လာ58ဘီလီယံ300ကနေဒီနှစ်မှာနှစ်ဆတိုးပြီးတရက်နဲ့ဘီလီယံ300မှုသတင်းတစ်ပတ်ကို2ဘီလီယံ300နေတယ်လို့သွတ်တော်သူတေတီတွေကပြောကြတာပေါ့ဒါဟာစစ်မဖြစ်ခင်မှာကာကွယ်ရေးဝန်ကြီးဒေါ်နယ်ရမ်စဖဲကဒီစစ်ကြောင့်ဝန်ထုတ်ဝန်ပိုမဖြစ်စေရပါဘူးလို့သွတ်တော်မှာထပ်ဆိုခဲ့လို့အကောင်းမြင်သမားတွေခံမှန်းထားတာနဲ့တခြားစီဖြစ်နေတယ်လေ
Before we turn to the American taxpayer, we will turn first to the resources of the Iraqi government.
ကျွန်တော်တို့ကအမေရိကန်အခွန်ထမ်းဆောင်သူများထံကနေမတောင်းရင်ပထမအီရက်အစိုးရနဲ့နိုင်ငံတကာအပိုင်းဝင်တွေထံကနေတောင်းရပါလိမ့်မယ်လို့ Mr. Ransweck ကပြောကြားတာဖြစ်ပါတယ်
။အဲဒီအရင်းနဲ့ဆိုတာတွေကလည်းတကယ်တမ်းဘာမှပေါ်မလာပါဘူး။နောက်ပြီးအီရက်နိုင်ငံကနေအဓိကရနိုင်တဲ့ရင်းနှံကလည်းစစ်တမ်းခံရတာနဲ့ထုတ်ဖို့အကြီးအကျယ်ထိခိုက်နေတာ။ဒီကြားတဲ့ဆက်ပစ္စည်းထိမ့်သိမ်းရတဲ့ဈေးကလည်းထောင်းပြီးနောက်နှစ်အတော်ကြာပြန်ပြီးနလန်းထူနိုင်ဦးမှာမဟုတ်ဘူးလေဒီကြေးအချင်းမှလည်းလက်နဲ့ခင်းရတွေနဲ့ထိကြိုက်တန်ရရတာတွေထက်တွေ့သေးတာမဟုတ်ဘူးကာကွယ်ရေးနဲ့ပတ်သက်ပြီးတတိပုဂ္ဂလအကဲခတ်ဝေဖန်သူတယောက်ဖြစ်တဲ့စတီဗင်ကိုဇက်ကတော့ဒီစစ်ပွဲဟာအမေရိကန်နိုင်ငံသားတွေစီကမရှိတဲ့ပတ်စံနဲ့ပေးနေတာလို့ပြောနေပါလားအန်ကေရဲ့
Currently, we're paying for this. We're essentially on our credit card. We're not raising taxes. We're not cutting other programs to pay for it. And that adds to the federal debt.
No, no, no. You know, those are the situation. The situation is 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 the situation.
Broken Taipan ga Jeremy Shapiro ga ro Nengen cha ga yare ngwe ne.ဒီစစ်ပွဲကိုထောက်ပံ့နိုင်တယ်လို့လည်းပြောနေတယ်။ဒီတိုက်ပံကလည်း Washington DC မှာရှိတဲ့စည်ရေးသူတေသနဆိုင်ရာတက်သည့်ပညာရှင်တွေစုနေတဲ့ဌာနမလား။သူကနိုင်ငံတကာရင်းနှီးမြှုပ်နှံသူတွေအတွက်အမေရိကန်နိုင်ငံဟာငွေကြေးနဲ့ပတ်သက်ပြီးခိုင်မာတဲ့အပြင်နာမည်ကောင်းရှိတယ်လို့လည်းပြောခဲ့တယ်။ဒါပေမဲ့သူကတခုတော့တတိထားခိုင်းတယ်။အမေရိကန်ငွေကြေးနာမည်ကောင်းရှိတာနဲ့ဒီတိုင်းဆက်ပြီးလုပ်မနေဘူးနဲ့သမရဘုရှ်အနေနဲ့ခဲခဲခဲခဲရွေးချယ်ဆုံးဖြတ်ရတာတွေရှိလာလိမ့်မယ်လို့လဲကြိုတွက်ထားသေးတယ်မလား
ဟုတ်ကဲ့ဟိုဂျယ်ရမီရှက်ပီရိုကဘယ်လိုပြောလဲဆိုတော့သမရအနေနဲ့ပြည်တွင်းဥစားပိကျက်တွေအောင်မြင်ဖို့ခက်ခဲစေပါလိမ့်မယ်တဲ့ဒါဟာစစ်ပွဲကာလသမရတွေကိုယ်တိုင်ရင်ဆိုင်ရတဲ့စံပြအကြကြုံရတာလို့သူကထောက်ပြပါတယ
်ဂျယ်ရမီထောက်ပြတာတခုရှိသေးတယ်အန်ကဲအမေရိကန်နိုင်ငံဟာအခုပြည်တွင်းကုန်ထုတ်လုပ်မှုပမာဏရဲ့400ခိုင်နှုန်းကိုကာကွယ်ရေးအတွက်သုံးနေတာမို့သမရရီဂန်လက်ထက်က600ခိုင်နှုန်းနဲ့1950ခုနှစ်တွေက100ခိုင်နှုန်းရှိခဲ့တာတွေနဲ့ရှင်ပြတာလေ။ဒါကြောင့်အခုငွေကြေးပြဿနာဟာစီးပွားရေးအတွက်မေးခွန်းထုတ်เสียရတိတ်မရှိပေမဲ့နိုင်ငံရေးကတော့အမေရိကန်နိုင်ငံသားတွေနဲ့ခွဲမရတဲ့အပိုင်းပိုင်းဖြစ်နေတာမို့မီးเสียရတွေရှိလာလိမ့်မယ်လို့နောက်ဆုံးပြောထားတယ်နော်။
From a political perspective, the notion that you might say to people, okay, we are fighting this war.
နိုင်ငံရေးရှုထောင့်နိုင်ရေးကြည့်ရင်မှာပါတယ်ကျွန်တော်တို့ဒီစစ်ပွဲတိုက်နေရပါတယ်ခင်ဗျားတို့ဒီလောက်ပေးရမယ်အဲ့ဒီငွေဟာခင်ဗျားတို့အိတ်ထောင်တဲကဖြစ်မယ်လို့ဆိုရင်တော့တမျိုးပေါ့အဲ့ဒီအခါကျရင်စစ်ပွဲဟာအမှန်ဘာလဲဆိုတာရယ်ဘာကိုတကယ်ရည်ဝဲတယ်လဲဆိုတာဒီနဲ့ပတ်သက်လို့လူတွေကဆွေးနွေးဖို့စိတ်ထက်သန်လာကြလိမ့်မယ်လို့မစ္စတာရှာပီရိုကပြောကြပါတယ
်ဒါပေမဲ့အခုအမေရိကန်စစ်သားတွေအီရတ်စစ်ပွဲထဲမှာထဲထဲဝင်ဝင်ပါနေကြတယ်လေနောက်သမရဘုရှ်ကလည်းစစ်ပွဲမဆခင်ကသူ့ရဲ့သဘောထားအနေအထားကိုအခုချက်ပြီးပြောနေကြပြီမလားအန်ကဲ
ဟုတ်ကဲ့သူကဘယ်လိုပြောလဲဆိုတော့ကျွန်တော်တို့ရဲ့စစ်သားတွေကိုအန္တရာယ်ကြီးတဲ့နေရာတွေကိုဆင်လွှတ်တိုင်းကျွန်တော်တို့ကသူတို့ကိုအကောင်းဆုံးပင်ဒန်းပေးဖို့အကောင်းဆုံးထောက်ပံ့ဖို့နောက်ပြီးတတ်နိုင်သမျှအကောင်းဆုံးကရိယာပစ္စည်းတွေအာမခံကြမယ်လို့မစ္စတာဘုရှ2003ခုနှစ်မှာအဲ့ဒီလိုပြောကြားသွားတာဖြစ်ပါတယ်မသိရင
်အမေရိကန်ထက်လွှတ်တော်ကစည်ရဲ့အသုံးစည်းနဲ့အတူပင်လယ်ကွေ့ကမ်းရိုးတန်းမုန်တိုင်းတန်းတင့်ခဲ့တဲ့နေရာတွေမှာပြန်ပြီးတည်ဆောက်ဖို့အမေရိကန်ဒေါ်လာ109ဘီလီယံသတ်မှတ်ထားပြီးဒီထဲကနေအီရတ်နဲ့အာဖဂန်နစ္စတန်စီးရဲ့အသုံးစည်းကိုခွင့်ပြုမဲ88မဲကန့်ကွက်မဲ20နဲ့ကြာစာပတင်းတွေကပဲ66ဘီလီယံချထားပေးခဲ့တယ်လေ ဒါကိုအထက်လက်တော်အသုံးစီခွဲဝေပေးရေးကော်မတီဥက္ကဋ္ဌ Mrs. PP နဲ့ Republican အမတ် Ted Cochran ကအမေရိကန်နိုင်ငံသားတွေရဲ့လုံခြုံရေးအတွက်အရေးကြီးတာမို့အခုလိုခြားထားပေးနိုင်တာကိုဂုဏ်ယူတယ်လို့ပြောခဲ့တယ်လားအန်ကယ်ရဲ့ဒါပေမဲ့2008ခုနှစ်သမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်တဲ့ Republican Party က Arizona ပြည်နယ်အမတ် John McCain ကတော့လိုလာတဲ့ပိုးပြီးသုံးတာတွေကိုမချိန်မနှက်နဲ့ပြောသွားတာတွေ့ရတယ
်. I know my colleagues have the highest hopes for the success and safety of our troops and for the speedy recovery of the hurricane.
ကျွန်တော်တို့ရဲ့တပ်ဖွဲ့တွေအောင်မြင်မှုနဲ့လုံခြုံမှုမုန်တိုင်းတန်ခံရတဲ့အမေရိကပင်လယ်ကွေ့ဒေသမှာအများဆုံးနလန်ထူနိုင်ဖို့ကျွန်တော်ရဲ့လူ့ဖော်ကိုင်တဲ့တွေကအမြင့်မားဆုံးမျှော်လင့်နေဆိုတာကျွန်တော်သိပါတယ်။ဒါပေမဲ့ဒီအထူးအကျိုးစီးပွားကိစ္စရပ်တွေကိုပေါင့်ထည့်ရင်တော့သူတို့ကမှန်တဲ့အတိုင်းကျွန်တော်တို့ရဲ့ဦးစားပေးချက်တွေကိုမေးခွန်းထုတ်ကြလိမ့်မယ်လို့မစ္စတာမိတ်ကင်းကပြောကြားသွားတာဖြစ်ပါတယ်
။လက်တော်အသုံးရှိခွဲဝေကော်မတီမှာပါတဲ့ထိပ်ပိုင်းဒီမိုကရက်ပါတီကအထက်လွှတ်တော်အမတ် Robert Bird ကနိုင်ငံငွေကြေးသုံးဆမှုအာဏာဟာသမ္မတမှရှိရမှာမဟုတ်ဘဲလက်တော်ကသာချုပ်ထင်းရမယ်လို့ပြောခဲ့တယ်။ဘာပဲပြောပြောအောက်လွှတ်တော်ကခွင့်ပြုလိုက်တဲ့ဥပဒေမူကြမ်းဟာအပေါ်သုံးဆတာတွေပါထည့်သွင်းထားတဲ့အထက်လွှတ်တော်မူကြမ်းနဲ့ဒီနိုင်ဆုံးဖြတ်သဘောတူပြီးမှနောက်ဆုံးသမရစီကိုတင်သွင်းနိုင်မှာမလားအန်ကေရဲ့
ဟုတ်ပါတယ်အတ္တလန်တာမြို့ကာကွယ်ရေးဝန်ကြီးဒေါ်နာရန်စလေးရဲ့မိန့်ခွန်းထဲမှာအမေရိကန်တွေအနေနဲ့ပြန်ဖက်အစွန်းရောက်ဝါရတိုက်ခဲရေးကာလကြာရှည်စစ်ပွဲအတွက်ဇွဲလုံးလာရှိဖို့မြစ်တာရက်ခံချက်ပါဝင်ပါတယ်တိုက်ပြင်းနေလဲမဟာမိတ်တွေနဲ့ညှိရလိမ့်မယ်လို့သူကပြောပါတယ်ဂျပန်ကိုရီးယားတို့နဲ့ပြောင်းလဲနေသောကာကွယ်ရေးဆက်ဆံမှုတွေကိုထောက်ပြရင်းနေတူအနေနဲ့ကဘာမှာသူတို့ရဲ့အခန့်ကန့်တိုးချဲ့ရန်ကြိုးစားနေခြင်းမဟာမိတ်အဖွဲ့ညနာမှာကိုမစ္စတာရန်စလက်ကသို့ရင်ကြောင်းပြပြရင်ဒီပအမေရိကန်နိုင်ငံရဲ့အကြောင်းဒီကောက်စီရာအခန့်ကန့်တာကိုဒီမှာပဲညှနာပြရစီခင်ဗျာ